တင်လာညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်နိုဝင်ဘာလ23ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြမစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသစင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျမကတော့ဆုမြတ်မောပါရှင်ကယ်လီဖိုးနီးယားပြည်နယ်မှာလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ40ကျော်သွားပါပြီအာဆီယံဥက္ကဋ္ဌကျင်းညာချက်မူကြမ်းတဲ့မှာရခိုင်ပြည်နယ်ကဆိုးွားတဲ့ရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအရေးယူဖို့လို့တောင်းဆိုထားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျင်းညာပေးပါမယ
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူ့ခွင့်ရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းပြည်ဂုဏ်သိက္ခာကိုထိခိုက်စေတဲ့လောက်ရက်အဖြစ်ပြောဆိုခဲ့ပါတယ်
ဒီစိတ်တွေပြန်လေရုပ်သိမ်းရင်ဒေါ်ဆန်းစုကြည်တူရဲရဲ့ပုံကိုရေးတိုက်ခါထိခိုက်မှာပေါ့ပေါ့ဒီမိုကရေစီရေးမှာပါဝင်နေကြတဲ့နော်ကျွန်တော်တို့မြူသားဒီမိုကရေစီရဲ့အဖွဲ့ချုပ်ကအဖွဲ့ဝင်တွေရောပြည်သူအားလုံးရဲ့ဂုဏ်သိက္ခာဟုတ်ပါညှို့နှောင်းအောင်လုပ်လို့ဖြစ်မယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဥမျိုးညွန့်ပြောသွားတာပါသတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူနားဆင်ရမှာက RCSS ကငင်းငင်းလုပ်ငန်းစဉ်တွေကိုအစိုးရတက်မတော်နဲ့သာတည်ထန့်ဆွေးနွေးသွားမယ်အကြောင်းAmerican သုတေသနအဖွဲ့တစ်ခုကမြောက်ကိုရီးယားနိုင်ငံတွင်းကပယ်ထင်းတဲ့ဒုံးကျည်တွေထားတဲ့နေရာပေါင်း73ခုထက်မနည်းကိုရှာဖွေဖော်ထုတ်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာအရှိန်ပြင်းပြင်းနဲ့လောင်ကျွမ်းနေတဲ့မိကြောင့်သေးဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။ဒါဟာပြည်내သမိုင်းမှာအဆိုးဆုံးဒီလူသေဆုံးမှုအများဆုံးမိလောင်ကျွမ်းမှုဖြစ်ပါတယ်။မိစတင်လောင်ကျွမ်းခဲ့တာ၄ရက်အကြာမှာ Paradise မြို့မှာဆိုရင်တစ်မျိုးလုံးနီးပါးမိလောင်ပြကြခဲ့ပြီးတော့သေသလားရှင်သလားမသိရသူကလည်းရာချီရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်내တောင်ပိုင်းကမိလောင်ကျွမ်းမှုနှစ်ခုမှလည်းလူ2ယောက်သေဆုံးခဲ့ပါတယ်။ California ပြည်내ထဲမှာဒီလူပေါင်း3000ခွဲလောက်မိဘလွတ်ရာပြောင်းရွှေ့နေရပါတယ်။ခြောက်သွေးတဲ့အခြေအနေနဲ့လေတိုက်နှုံးပြင်းထန်တာကြောင့်အရှိန်ပြင်းပြင်းနဲ့ကူးဆက်လောင်ကျွမ်းနေတဲ့မိကြီးတွေကိုဟာဒီ2000ကီလိုမီတာ1000ကျော်အကျယ်အဝန်းလောက်မိလောင်ခဲ့ပြီးတော့လူနေရပ်ကွက်တွေစီးပွားရေးအဆောက်အဦတွေအများအပြားဆုံးရှုံးခဲ့ပါတယ်။ပြည်내အုပ်ချုပ်ရေးမှူးဂျယ်ရမီဘရောင်းကဒီအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးကွန်ဂျီကယ်ဆယ်ရေးအတွက်ပြည်ထောင်စုအစိုးရစီကအသုံးစိတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်내ကမိလောင်ကျွမ်းမှုဟာကြီးမားတဲ့သဘာဝဘေးကြီးတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေညပိုင်းကကြေညာခဲ့ပြီးတော့မိဘဒုက္ခသည်တွေကိုကူညီဖို့ပြည်ထောင်စုဘဏ္ဍာငွေသုံးဆွဲခွင့်ပေးလိုက်ပါတယ်
။ American တပ်တန်းဝက်ရဲကောက်ပွဲရလဒ်ထုတ်ပြန်ဖို့တပတ်နီးပါးအချိန်ယူခဲ့ရတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Arizona ပြည်နယ်မှာအတိုက်အခံ Democrat Party ကနောက်ထပ်အထက်လွှတ်တော်အမတ်တနေရာတည်တည်လေးကန့်နိုင်လိုက်ပါတယ်။နိုဝင်ဘာ6ရက်မှာကျင်းပခဲ့တဲ့ဒီရဲကောက်ပွဲတွေနိုင်ငံနောက်ပိုင်း Arizona ပြည်နယ်မှာဆိုရ Republican Party ကကြီးစိုးလာခဲ့တဲ့အထက်လွှတ်တော်အမတ်နေရာအတွက် Democrat Party ကCarlston Cinema က200ခန်းလုံးသားနဲ့ကတ်နိုင်လိုက်တာမို့မနေ့ကတ်နိုင်လိုက်တယ်လို့မနေ့နောက်မိုက်ကကြေညာလိုက်ပါတယ်။ရှုံးနေခဲ့တဲ့ဆိုရ Republican Party ကအမတ်လောင်း Martha McSally အနေနဲ့လည်းသူ့ပြိုင်ဘက် Cinema ကိုအခုလိုသူ့ပြိုင်ဘက် Cinema ကအခုလိုကတ်နိုင်သွားတာကိုလက်ခံဂုဏ်ပြုလိုက်ပြီးရှေ့မှာလည်းအောင်မြင်မှုတွေဆက်စကူနိုင်ပါစေလို့စုမုံကောင်းပါတောင်းပေးလိုက်ပါတယ်။ Arizona ပြည်နယ်ထက်လွှတ်တော်မတ်နေရာကနေအနားယူတော်မယ့်အရင် Republican အမတ်Jeff Flake နေရာအတွက်အခုလိုအစားထိုးအနံ့ရလိုက်တဲ့ cinema ဟာ Arizona ပြည်နယ်ရဲ့ပထမဆုံးအမျိုးသမီးလွှတ်တော်အမတ်လည်းထူးထူးခြားခြားဖြစ်လာမှာပါအခုတက်တမ်းမော့ရွက်ောက်ပွဲတပတ်ခန့်ကြာလာတဲ့အထိအထက်လွှတ်တော်အမတ်နေရာအတွက်ရလဒ်မထုတ်ပြန်နိုင်သေးတဲ့နောက်ပြည်နယ်တစ်ခုရှိပါသေးတယ်အဲ့ဒီထက်က Mrs. P ပြည်နယ်အတွက်တကြောပြန်ရွက်ောက်ပွဲကို November 29ရက်နေ့မှာကျင်းပရမှာဖြစ်ပါတယ်အခုလိုအချိန်မှာ American ပြည်သူများစိတ်ဝင်စားနေတာကတော့ရလဒ်မထွက်သေးတဲ့နောက်တစ်နေရာဖြစ်ပြီးမဲပြန်လည်ရွက်မှုတွေဆက်လုပ်နေရသေးတဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ်နေရာပါမနေ့ကထီတော့ Republican Party အမတ်လောင်း Rick Scott ကမဲ 1500 နဲ့ရှေ့ကပြည်နေပါတယ်။ဒါအပြင်ဒီ Florida ပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက် Republican Party ကလက်ရှိအောက်လွှတ်တော်အမတ် Ron DeSantis ကပြည်နယ်မြို့တော် Tennessee မြို့တော်ဝန် Democrat ကိုယ်စားလှယ်လောင်းထက်မဲအရေအတွက် 3,400 လောက်အသာစီရနေပါတယ်ခင်ဗျာ။
American ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုကိုဖြည့်ဆည်းနိုင်ဖို့အကောင်းဆုံးကနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ American ဒုသမ္မတ Mike Pence ကပြောကြားလိုက်ပါတယ်။ American ကုန်ပစ္စည်းနဲ့ဝန်ဆောင်မှုကဂျပန်ဈေးကွက်ထဲမှာမျှတစွာရှင်ပြိုင်နိုင်ဖို့အတွက်အတားအဆီးတွေမကြာခဏကြုံရတယ်လို့တိုကျိုမြို့တော်မှာဒီဝန်ကြီးချုပ်ရှင်ဇိုအာဘေးနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒုသမ္မတ Pence ကပြောကြားခဲ့ပါတယ်။ လွတ်လပ်မျှတပြီးတော့ညီမျှတဲ့အခွင့်အလမ်းအတွက်အကောင်းဆုံးကနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နဲ့ကုန်သွယ်မှုမှာဂျပန်ကဒေါ်လာ66ဘီလီယံကုန်သွယ်ရေးပုံငွေပြနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကစောဒကတက်ခဲ့တယ်လို့နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ရရေးကိုအမေရိကန်ကဝန်ကြီးချုပ်အာဘေကိုဖိအားပေးခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးအမေရိကန်နဲ့ဂျပန်ပူးပေါင်းအထောက်အကူကိစ္စတွေကိုလည်းသူ့အနေနဲ့ဆွေးနွေးဖို့စိတ်အားထက်သန်တယ်လို့အမေရိကန်ဒုသမရကပြောပါရယ်ဒုသမရပန်ချီရဲ့ဒီအာရှဒေသခရီးစဉ်မှာဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးဝက်တက်ဖို့အင်္ဂါနေ့ညပိုင်းကစင်ကာပူနိုင်ငံကိုခီးဆက်သွားပါရယ
်မြောက်ကိုရီးယားနိုင်ငံတဲမှာဒုံးလက်နက်တွေဖုံးကွယ်ထားလို့ရနိုင်တဲ့စစ်အခြေစိတ်စခန်းအနည်းဆုံး73ခုကိုထုတ်ပြန်အသိပေးခြင်းမရှိသေးဘူးလို့အမေရိကန်သုတေသနအဖွဲ့တစ်ခုကထုတ်ပြောလိုက်ပါတယ်။ဝါရှင်တန်အခြေစိုက် CSIS လို့သူကခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလိုက်လာရေးဌာနကကောက်ကင်ဂျူတုဓာတ်ပုံတွေမြောက်ကိုရီးယားကနေထွက်ပြေးလာသူတွေနဲ့အမေရိကန်ထောက်လှမ်းရေးနဲ့အစိုးရအရာရှိတွေကပါမေးထားတာတွေကိုအခြေခံပြီးအခုလိုသုံးသက်ချက်ဆွဲနိုင်တာလို့အစီရင်ခံစာထုတ်ပြီးပြောလိုက်ပါတယ်။မနေ့ကထုတ်ပြန်တဲ့အစိုးရအဖွဲ့မှတဲ့ဒီ CSIS အဖွဲ့အစီရင်ခံစာထဲမှာပဲအကွာအဝေးမျိုးစုံကိုပြစ်ခတ်နိုင်တဲ့ပယ်ထိန်တဲ့ဒုံးကျည်တွေကိုတူလောင်ထားနိုင်တဲ့ဒီလျှို့ဝှက်မြောက်ကိုရီးယားစခန်းတွေရှိနေသေးတာကမြောက်ကိုရီးယားအနေနဲ့သူ့ရဲ့စီးရေးစွန့်ရည်ကိုဖုံးကွယ်ထားဖို့တန်တိတန်ချလာတာကိုပြနေတယ်လို့လည်းဆက်ဖော်ပြထားပါတယ်။တကယ်တော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့ဇွန်လတုန်းကစင်ကာပူမှာသမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့ရမှာနျူကလ িয়ার ကင်းစင်ရင်ဆောင်ရွက်ကြဖို့နှစ်ဖက်ကတိပြုခဲ့ကြပေမဲ့ဘယ်လိုလှုပ်ဆောင်မယ်ဆိုတဲ့အသေးစိတ်အတိအကျကိုတော့သိပ်ထုတ်မပြောခဲ့ကြပါဘူး။ပြီးခဲ့တဲ့တစ်ပတ်တုန်းကလည်းဒီနျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲနဲ့နောက်တစ်ချိန်သမ္မတထရမ့်နဲ့ကင်မကြားထိပ်သီးဆွေးနွေးပွဲထပ်ဖြစ်လာဖို့အတွက်ပြင်ဆင်မဲ့အမေရိကန်နဲ့ညှိနှိုင်းရေးဆွေးနွေးပွဲတွေကိုလည်းမြောက်ကိုရီးယားဘက်ကရုတ်တရက်မထင်မှတ်ပဲပယ်ဖျက်ခဲ့ပါသေးတယ်ခင်ဗျာ။
အမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေပဲဒီနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။စင်ကာပူနိုင်ငံမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်မူကြမ်းနဲ့မှရခိုင်ပြည်နယ်ကဆိုးဝါးရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအေးအေးယူဖို့တောင်းဆိုထားပါတယ်။ Riders သတင်းဌာနကရရှိတဲ့ကြီးညာချက်မူကြမ်းနဲ့မှရခိုင်ပြည်နယ်အရေးဟာစိုးရိမ်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Riders သတင်းကရေးပါတယ်။အာဆီယံခေါင်းဆောင်တွေတွေ့ဆုံအပြီးဒီကနေ့နှောင်းပိုင်းမှာဒီအာဆီယံယာယီအလှည့်ကျဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းကြေညာချက်ထွက်လာရင်တော့အသုံးအနှုံဖော်ပြချက်တွေအပြောင်းလဲရှိနိုင်ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမကာကွယ်သင့်တာကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်တဲ့လောက်ရက်တွေကျူးလွန်ခဲ့တဲ့ဆိုတော့စစ်တပ်အပေါ်ဒေါအောင်ဆန်းစုကြည်ကကာကွယ်နေတယ်လို့အာဆီယံထိပ်သီးစည်းဝေးပွဲတက်ရောက်နေတဲ့မလေးရှားဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောခဲ့တာပါ။သူ့အဆိုအမြောက်အများကိုတပ်ပစ်တဲ့အထိလူတွေကိုဖိနှိပ်နေတဲ့မကာကွယ်သင့်တဲ့ကိစ္စကိုကာကွယ်ပေးဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်မဟာတီယာကပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်တဲ့အခြေအနေမျိုးရောက်နေပြီလို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်ထားပါရယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့အစီရင်ခံစာကိုပယ်ချထားပါရယ်။စင်ကာပူမှာကျင်းပနေတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးကိုဒေါအောင်ဆန်းစုကြည်တက်ရောက်နေပြီးတော့တနင်္လာနေ့တုန်းကတော့အာဆီယံစီးပွားရေးနဲ့ယင်းနှိမ့်မြုံနှံမှုထိပ်သီးအစည်းအဝေးမိန့်ခွန်းမှာမြန်မာနိုင်ငံမှာလာရောက်ယင်းနှိမ့်မြုံနှံကြဖို့ဖိတ်ခေါ်ခဲ့ပါရယ်
။နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီး Amnesty International ကဒေါအောင်ဆန်းစုကြည်ကို2009ခုနှစ်ကပေးအပ်ချီးမြှင့်ထားတဲ့အမြင့်ဆုံးလူခွင့်ရေးဆုကိုမနေ့ကပြန်ရုပ်သိမ်းလိုက်ပါရယ်။ဒေါ်ဆန်းစုကြည်အနေနဲ့စုကိုလက်ခံရရှိစင်တို့ကပြောခဲ့တဲ့ယုံကြည်မှုနဲ့ခံယူချက်ကတိတွေကိုလက်တွေ့အကောင့်ထဲမှာဖော်နိုင်ခဲ့ဘူးဆိုတာသူကိုယ်တိုင်အတိတရားရစေဖို့ရည်ရွယ်ပြီးအခုလိုလုပ်ခဲ့တာလို့လည်း Amnesty International အဖွဲ့ရဲ့ပြောခွင့်ရကဖီရီကိုပြောပါတယ်။ Ranger ပါဝင်တိုင်းနာဒေသတွေကလူခွင့်ရေးချုပ်ဖောက်မှုတွေကဒေါ်ဆန်းစုကြည်ရဲ့အယက်သားဆိုးရလက်ထက်မှာပိုဆိုးလာနေတယ်လို့အဲ့ဒီအခြေအနေတွေကိုထိန်းချုပ်ဖို့ဒေါ်ဆန်းစုကြည်ကပြက်ကွက်ခဲ့တယ်လို့လည်းဒီ Amnesty အဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံကဖီရီကိုပြောပါတယ်။အရင်စစ်ဆေးရလက်ထက်နှစ်ပေါင်း20နီးပါးနေရင်ကျဲချုပ်ချခံထားခဲ့တဲ့ဒေါ်ဆန်းစုကြည်ကိုစစ်ဘုတ်ချုပ်တည်းဖိနှိပ်မှုကိုအရှုံးမပေးဒုမထောက်ခဲ့တဲ့အတွက် နိုင်ငံတကာစံပြုထိုက်တဲ့ဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်တူဦးအနေနဲ့ 2009ခုနှစ်က Amnesty International ရဲ့အမြင့်ဆုံးလူ့ခွင့်ရဆုဖြစ်တဲ့ Ambassador of Conscience Award ယုံကြည်ချက်ဆိုင်ရာဂုဏ်သံတမန်ဆုကိုချီးမြှင့်ခဲ့တာပါ။ဒီဆုကိုအရင်လက်ခံရရှိပူသူတွေထဲမှာကွယ်လွန်သွားပြီဖြစ်တဲ့တောင်အာဖရိကနိုင်ငံ ခေါင်းဆောင် Nelson Mandela, Pakistan နိုင်ငံက ပညာရေးဆိုင်ရာလှုပ်ရှားသူ Malala Yousaf Sari နဲ့တရုတ်စစ်ရွာကိုဆန့်ကျင်သူနာမည်ကျော်တရုတ်နှစ်ပညာရှင် Ai Weiwei တို့လည်းပါပါတယ်ခင်ဗျာ။
India နိုင်ငံ New Delhi မြို့တော်မှာအန္တရာယ်ရှိလောက်တဲ့ပမာဏဖြစ်နေတဲ့မိဂိုးမျိုးတွေဆက်လက်ဖုံးထွန်းနေပါတယ်။ညဉ့်ညမ်းနေတဲ့လေတုပမာဏကဒီကနေ့အင်္ဂါနေ့မှာထူးထဲလို့တဲ့အတွက်နေရောင်ကိုယ်တော်မှမမြင်ရပါဘူး။အသက်ရှူရခက်တယ်လို့မြို့ကန်အများပြားကပြောနေကြပြီးနှာခေါင်းအကာမပါဘဲနဲ့အိမ်ပြင်ထွက်နိုင်ဖို့မလွယ်ဘူးလို့ဆိုကြပါတယ်။ New Delhi မြို့တော်ကလေတုအရေးအသွေးဟာကမ္ဘာအဆိုးဆုံးနဲ့မှာပါဝင်ပါတယ်။
Marvel Comics Company ကထုတ်တဲ့ကတ်တုန်းစာအုပ်တွေကလူစားကောင်းစက်ကောင်တွေကိုအမေရိကန်ရုပ်ရှင်တွေဖြစ်ထွက်ပေါ်လာစေခဲ့တဲ့ Mr. Stanley ဟာမနေ့တနင်္လာနေ့မှာကွယ်လွန်သွားပါတယ်။သူကွယ်လွန်ချိန်မှာအသက်90ခန်းနဲ့ရှိပါပြီ။သူဖန်တီးခဲ့တဲ့သူရဲကောင်းတွေကတော့ Spider-Man, X-Men, Iron Man, The Incredible Hulk, Thor, Black Panther နဲ့ The Fantastic Four ဆိုတဲ့စက်ကောင်တွေဖြစ်ပါတယ်။ သူရဲ့ကတ်တုန်းစက်ကောင်တွေကိုအခြေခံပြီးရုပ်ရှင်အဖြစ်တော်များများရိုက်ကူးထုတ်လုပ်ခဲ့ရမှာလဲတန်းတဲ့ချီရဲဝင်ကြီးတွေရရှိခဲ့ပါတယ်။တခါ Superhero Woman
ဆိုတဲ့ကတ်တုန်းစာအုပ်ကိုလည်း1996ခုနှစ်မှာထုတ်ဝေလိုက်ပြီးနောက်တစ်နှစ်မှာပဲ Hound to Draw Comics တမာပေါ်ဝေးဆိုတဲ့စာအုပ်ကိုလည်းထုတ်ဝေခဲ့ပါသေးတယ်ခင်ဗျာ။ဂျော်ဒန်မြစ်အနောက်ဘက်ဂါဇာဒေသပေါ်အစ္စရေးစစ်တပ်ကညာလုံးပေါက်၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေဘက်ကအစ္စရေးကိုရော့ကက်ဒုံးကြီးရာနဲ့ချီပစ်ခတ်တာကိုတုံ့ပြန် ာဖြစ်တယ်လို့အစ္စရေးကာကွယ်ရေးတပ်တွေကပြောပါတယ်။ဟာမတ်စစ်ပွဲအနေနဲ့သူတို့လုပ်ရအတွက်အကျိုးဆက်ကိုခံရမယ်လို့လည်းဆိုပါတယ်။တင်းနလာနေညာကစတင်တဲ့ရော့ကက်ဒုံးကျည်နဲ့ပစ်ခတ်မှုတွေအတွင်းအနည်းဆုံးတယောက်သေဆုံးတယ်လို့အစ္စရေးဆဲဘက်ဆိုင်ရာဝန်ထမ်းတွေကပြောပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပေးကြတာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့တဲ့ဆိုပြီးနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ ን ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူခွင့်ရေးဆုကိုပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်တုံ့ပြန်မှုတွေထွက်ပေါ်လာနေပါတယ်။ဒေါ ን ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းပြည်ကုန်တိုက်ခါထိခိုက်စေတဲ့လုပ်ရပ်ဖြစ်ပြောဆိုခဲ့တာပါ။အပြည့်စုံကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးမဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်။
ဒေါ ን ဆန်းစုကြည်ဟာတချိန်ကသူ့ရဲ့ရက်တီချက်စံတန်ပိုးတွေကိုစန့်ကျင်တဲ့လုပ်ရည်တွေကြောင့် AI ရဲ့အမြင့်ဆုံးလူခွင့်ရေးဆုဖြစ်တဲ့ International Ambassador of Conscience Edward နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုဏ်သူးဆောင်တန်တမန်ဆုကိုရုပ်သိမ်းခဲ့တာဖြစ်ကြောင်းကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရင်းနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းရမှာဒေါ ን ဆန်းစုကြည်ရဲ့ရက်တီချက်ဟာလက်ခံနိုင်စရာမရှိကြောင်းဗီဒင်းအခြေစိုက် AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Kate Allen ကပြောဆိုခဲ့ပါတယ်
She was a beacon of hope in that country, but I'm afraid what's happened over the last 15 months has simply discredited her completely. And that's why we've taken our award back.
သူဟာတိုင်းပြည်ရဲ့မျှော်လင့်ချက်မီးရှို့တောင်ဖြစ်ခဲ့ဘူးပေမဲ့လို့လွန်ခဲ့တဲ့15လအတွင်းဖြစ်ဖြစ်ခဲ့တာတွေအပေါ်သူ့အပေါ်ယုံကြည်ကိုးစားမှုလုံးဝကင်းမဲ့စရာဖြစ်ခဲ့ရတယ်လေ။ဒါကြောင့်လေသူ့ကိုပေးထားတဲ့ဆုကိုပြန်ရုပ်သိမ်းလိုက်တာပါ။
AI ဖွဲ့ရဲ့အမြင့်ဆုံးလူခွင့်ရေးဆုကိုတော့ဒီမိုကရေစီလှုပ်ရှားမှုတွေကိုဦးဆောင်မှုတွေကြောင့်နေအကျဲချုပ်ဖမ်းဆီးခံထားရတဲ့ဒေါ ን ဆန်းစုကြည်ကို2009ခုနှစ်ကချီးမြှင့်ခဲ့တာပါသူဦးဆောင်ခဲ့တဲ့ NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညွန့်ကတော့စုပြန်ရုပ်သိမ်းတာဟာဒေါ ን ဆန်းစုကြည်အတွက်သာမကဒီမိုကရေစီရဲ့လှုပ်ရှားမှုကိုပါထိခိုက်စေတယ်လို့ဆိုပါတယ
်ဒီစိတ်တွေပြန်လေရုပ်သိမ်းရင်ဒေါ ን ဆန်းစုကြည်တူဦးရဲ့ပုံကိုရေးတိုက်ခါထိခိုက်မှာပေါ့ပါအောင်ဒီမိုကရေစီရေးမှာပါဝင်နေကြတဲ့နော်ကျွန်တော်တို့မြူသားဒီမိုကရေစီရဲ့အဖွဲ့ချုပ်ကအဖွဲ့ဝင်တွေရောပြည်သူအားလုံးရဲ့ဂုဏ်သိက္ခာကိုပါညှို့နှောင်းအောင်လုပ်လို့ဖြစ်မယ်ဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒါရီယာကျွန်တော်တိုက်ဆိုင်တာမဟုတ်ပါဘူး။စနစ်တကျစီစဉ်ထားတဲ့အစီအစဉ်ကြီးတစ်ခုရဲ့ဂွင်းစက်ကလေးတစ်ခုပဲဖြစ်ပါတယ်။သူတို့ဟာရွှေ့ပြောင်းသွားတဲ့နော်ထွက်ခွာသွားတဲ့ဘင်္ဂါလီတွေအတွက်နိုင်ငံသားဖြစ်ခုရာရေးဆိုတာကိုဒါစနစ်တကျနော်အဖွဲ့အစည်းပေါင်းများစွာနော်နောက်ပွဲမှာအင်အားကောင်းတယ်လုပ်နေတာပါအဲ့တော့ကျွန်တော်တို့ဓာရီဘူးရင်ဆိုင်မှုအတွက်ကျွန်တော်တို့မှာညီညွတ်မှုရှိဖို့လိုပါတယ်နော် လူမျိုးစွဲမသားမနဲ့ပြည်တော်စုစိတ်တက်ကိုမွေးပြီးတော့နိုင်ငံတကာရဲ့ဖိအားကိုကြံ့ညာခံမှုလိုပါတယ်
ဒီမိုကရေစီရဲ့လူခွေအတွက်လှူရှားမှုတွေကြောင့်ဒေါ်အောင်ဆန်းစုကြည်ကိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေပြန်ရုပ်သိမ်းနေတာဟာအခုဆိုရင်10ခုနီးပါးရှိနေပြီဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းကနေဒါနိုင်ငံက2008ခုနှစ်တုန်းကချီးမြှင့်ခဲ့တဲ့နိုင်ငံသားဂုဏ်သူဆောင်စုကိုရုပ်သိမ်းခဲ့တယ်လို့အမေရိကန်ပြည်ထောင်စုဟော်လိုကတ်ပြတိုက်က2012ခုနှစ်ကပေးအပ်ခဲ့တဲ့ Elite Whistle စုကိုလည်းမလာတဲ့မှာပဲရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းရန်ကုန်မြို့ခံတွေဖြစ်ကြတဲ့ဦးခင်မောင်အေးနဲ့ဒေါ်ထေးထေးတို့ကတော့အခုလိုနိုင်ငံတကာကစုတွေပြန်ရုပ်နေတာကိုယူဆိုင်စရာမလိုဘူးလို့မြင်ကြပါတယ်
။ပြန်သိမ်းတယ်ဆိုတာခလေးများလို့ပဲမတဲ့ငါပြစီပြန်ပေးလို့အဲ့လိုမျိုးပုံစံနဲ့ပါလေအဲ့လိုမျိုးပုံစံဖြစ်နေတော့နော်
။တိုင်းမစေပေါ့။ငါမေးကြ
တယ်
။နော်။သူပြစီသူပြန်သိမ်းတာတိုင်းမစေ။ဘာမှမလိုဘူး။နော်
ဒါပေမဲ့လည်းအခုလိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေရုပ်သိမ်းခံရတာဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့ရောတိုင်းပြည်အတွက်ပါရှက်စရာကောင်းတယ်လို့မြန်မာနိုင်ငံကစိုင်းတာဂျီလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုသက်ဆွေဝင်းကပြောပါတယ
်ဒီလူ့ကိုရေးကာကွယ်ရေးနေတယ်လို့ပြောတော့လူ့ကိုရေးချန်ပီယံရှီမရိုက်ချန်ပီယံဆိုတဲ့ဟာကဒီဟိုတိုင်းပြည်ဘွယ်ဘာသာဆွေပုဂ္ဂိုလ်ဆွေလူ့ရဲ့ရှိသူတွေဟာတကယ်တော့ဒီလူသားတွေပုံမှာဒီခွင့်ရေးထူပေါက်ခံရတဲ့လူသားတွေရပိုင်ပြီးထူပေါက်ခံရတဲ့ဒီသောက်ပေါက်ဒီတော့ဒီတည်ပြီးတော့ဒီကြိုးဆိုပြရမယ်ဟိုကတော်ဝင်ရှိရလို့ကျွန်တော်မြင်နေတယ်ဒီအခွင့်အရေးကြီးနေနေရလဲဒါဒီတိပိမောအခွင့်အရေးပေါ့ဒီခံယူရတဲ့ချိန်မှာလည်းခရီးသားလုံးလုံးပြန်ယူရတာမျိုးပေါ့ဟောအချက်တွေအရှိထောက်ပြခဲ့တဲ့အချက်တွေအရှိတယ်ရင်းလို့မရတဲ့အချက်တွေအရှိကျွန်တော်ဘက်ကနေပြီးတော့ရှက်ဖက်ပြီးချင်းရရှက်ဖို့ပေါ့မယ်ကျွန်တော်တိုင်းပြီးတော့လည်းပုံမြင်ရတယ်ဒုက္ခရေကာကွယ်ပြည်သူသူတယောက်နေတယ်လည်းကျွန်တော်နေတဲ့ပုံမြင်ရတယ်ရှက်ရတယ်အဲ့လိုဒီတော့ဘာဖြစ်ဒီကိစ္စကလည်းဒါတော့ထိုးတဲ့ချက်တစ်ခုနေလို့ကျွန်တော်ပြောပါတယ်
မြန်မာနိုင်ငံလက်အဖွဲ့ဝင်ဖြစ်တဲ့အစ်တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့စင်ကာပူနိုင်ငံအစည်းအဝေးတွေမှာဒေါ်ဆန်းစုကြည်တက်ရောက်နေချိန်မှာပဲအခုလို AI အဖွဲ့ရဲ့စုရုံသိမ်းတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေအတွင်းမှာလည်းရိုဟင်ဂျာရေးနဲ့ပတ်သက်လို့ဆွေးနွေးမှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းလည်းပြောဆိုထားပါတယ်ရှင်
။မဆုမွန်စုစည်းတင်ပြပေးခဲ့တာပါရှင်။
ရှိမြတ်ပြတဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစီစစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုဝေးရှိမလဲဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားသဟဇတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်စွန့်နေမြများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုစွန့်နေလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်စွန့်နေမြများကြမယ့်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီဒိုင်းလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တက်မှန်ဖိတ်ခေါ်ခြင်းပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။နိုင်ငံရေးနဲ့ငြိမ်းချမ်းရေးလက်ရှိလုပ်ငန်းစဉ်တွေမှာအစိုးရတက်မတော်နဲ့ RCSS SSA တို့အကြားနားလည်မှုကွဲလွဲနေတယ်ဆိုပြီးတရားဝင်နီးလမ်းနဲ့ဆက်သွားဖို့ခက်လာတာကြောင့်တီးတန့်ဆွေးနွေးသွားမယ်လို့ RCSS SSA ကပြောပါတယ်။အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးတရခေါ်ယူကျင်းပပြီးတဲ့နောက်ဒီလိုဆုံးဖြတ်လိုက်တာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။နိုဝင်ဘာ10ရက်နဲ့17ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဌာနချုပ်မှကျင်းပခဲ့တဲ့အစည်းအဝေးမှာအစိုးရနဲ့ RCSS တို့ကြားသဘောတူချုပ်ဆိုထားတဲ့ပြည်နယ်ပြည်ထောင်စုအဆင့်ပြည်ခတိုင်ခမှုရစရေးသဘောတူစာချုပ်တွေနဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့တာတိကျပြန်လည်ဆွေးနွေးညှိနှိုင်းသွားဖို့ဆုံးဖြတ်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။အခုကျွန်တော်တို့ RCSS ဒီ GMCU မှာ GMCS မှာမှာရနေတဲ့အဖို့ထစ်တဲ့ရှိနေတဲ့အနေအထားလို့ပဲမြင်တယ်လေ။ဒီလိုဖြစ်ရတဲ့အကြောင်းရင်းကလည်းအရင်တော့ကျွန်တော်တို့အလုံးနှစ်ဖက်လက်မှတ်ရေးထိုးထားတဲ့ဒီနယ်အဆင့်တို့ပြည်ထောင်စုအဆင့် ပြည့်ရဲ့သဘောတူစာချုပ်နဲ့လည်းပတ်သက်ဆက်ဆက်နေတဲ့အနေထားရှိတယ်အဲ့ဒီစာချုပ်အပေါ်မှာနှုတ်နှစ်ဖက်ကနေပြီးတော့ဟိုလည်းနားလေတဘောပေါ်မှုချင်းကမတူဘူးပြဿနာအဲ့ကနေစတယ်လို့မြင်တယ်လေ NC စာချုပ်အကောင်အထက်ပေါ်တဲ့အပိုင်းမှာနည်းနည်းအားနည်းချက်တော်တော်ရှိတာပေါ့နော်တရားဝင်နီးလမ်းနဲ့ကျွန်တော်တို့သွားလို့မရတဲ့အနေထားရှိတယ်ဒါကြောင့်မို့ကျွန်တော်တို့ RCSS နေနဲ့ပြည်သူဆွေးနွေး
ဒေတာတွင်ဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိတယ်လို့တမတော်ကလည်းတစ်ဖက်သက်ဆွေးနွေးနေတဲ့အနေအထားဖြစ်နေတယ်လို့သူကဆိုပါတယ် GMC စစ်စစ်ဖွဲ့စည်းပုံတွေလုပ်ငန်းတာဝန်လုပ်ငန်းလမ်းညွှန်တွေပြန်လည်ပြင်ဆင်ဖို့လိုအပ်နေတယ်လို့နိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားတွေပါဝင်ဖို့လိုအပ်နေတယ်လို့လည်း RCSF ဘက်ကထုတ်ပြန်ထားပါတယ်ဒါပြင်သမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တောင်းဆိုထားတဲ့ပြည်ထောင်စုမှခွဲမထွက်ရေးတခုတည်းသောသမတော်ဖွဲ့စည်းရေးကိစ္စတွေနဲ့ပတ်သက်လို့ဗိုလ်မှူးကြီးဆိုင်ငိမ့်ကခုလိုပြောပါရယ
်ပြည်ထောင်စုမှမိတိခါမှခွဲမထွက်ရဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဒါ NCA ထဲမှာမပါအောင်လေဒီကိစ္စကတော့ကျွန်တော်တို့ဒီ NCA အပေါ်မှာရက်တီပြီးတော့ပဲဆွေးနွေးမယ်ဆိုတဲ့ပေါ်ရရှိတယ်ခုတည်းသောသမတော်ဆိုတဲ့ဟာလည်းကျွန်တော်တို့အနေနဲ့ဒီအစိုးရနဲ့သမတော်နဲ့တိတ်ဒီဆိုဆွေးနွေးမယ်ဆိုတဲ့အနေအထားဖြစ်တယ်လေဒါမှပဲအမြင်ချင်းဖလှယ်လို့ရမှာပေါ့
ပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်တွေပေါ်အစိုးရတမတော်နဲ့နှူးနှစ်ဖက်ပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုရလပေါ်မူတည်ပြီးတော့ GMC ဆင်းဆင်းအစည်းအဝေးတွေမှာတက်ရောက်ချင်းရှိမရှိဆုံးဖြတ်သွားမယ်လို့လည်း RCSS ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်အလားတူကချင်လွတ်လပ်ရေးဖွဲ့ KIU လိုင်စာဌာနချုပ်မှလည်း KIU ဥဆောင်ပြီးတော့လူထုတွေ့ဆုံပွဲစည်းဝေးတရကျင်းပခဲ့ပါတယ်အစီအွေကျင်းမာတာမပြည့်စည်သေးပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့ဆက်ရောက်သူကိုယ်စားလှယ်သူကခုလိုပြောပါတယ်
။ဒီတော့ရှိမှခွဲမထည့်ရေးဆိုရက်တိုးရနဲ့တံပေါ်ပဲကပြောဆွေးနွေးတဲ့ပုံပါ။ဒီလက်ကလေးနဲ့ဒီအချိန်ကြီးကဘောဟာပြီးဆောင်းပါပဲ။ဒီတံပေါ်ကကိုယ်တန်ဆီရေးဆိုရက်ကျန်တဲ့အဲ့ဒီပုံပြီးပြီးဆိုတော့ဒီနေ့နဲ့ချိန်ပြီးတော့ဒီမှာထပ်ပါလို့ဆိုရက်ဒီတံပေါ်လေးကိုဆွေးနွေးဖြစ်ပါလေ။
လက်ရှိဆွေရသမတော်နဲ့ NCP ရဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖွဲ့စည်းထားတဲ့ပြည်ခတ်တက္ကမှုရစရေးဆိုင်ရာပူးတွဲဆောက်ရွေးကော်မတီ GMC လှုပ်ဆောင်ချက်တွေရော့ရဲလာလို့ NC လမ်းကြောင်းကိုထိခိုက်လာတယ်လို့လဲကချင်မျိုးရကွန်ကရစ်ပါတီဥက္ကဋ္ဌ M ကွန်လကခုလိုသုံးသပ်ထားပါတယ
် GMC State ရဲ့အခမ်းအနားကဩဇာမလွှမ်းလို့သူတို့အကြည့်ကြီးရပါတယ်ဒီမှာပိုင်းကပြောင်းနေ။အဲဒီခန်းကန္တာတွေမကြည့်လေတော့ရင်းချီမှာဇနကိုင်းနာတက်ဖွဲ့စီနှစ်ခါကဘယ်လိုမှအဖြစ်မပြီးတော့အဲရနေပြီးတော့မှ UNGO ကိုဒါထိခိုက်လာတဲ့သဘောပဲ။ NGO ရဲ့ခန်းကန္တာတော့အခုကတော်တော်လေးတော့ရောကျသွားပြီဆိုတော့အနေထားကိုမြင်ရတယ်။အရာကြီးနှစ်ဖွဲ့ကအခုလက်မခံလာတော့တဲ့အဓိကပြည်လာ။ကျွန်တော်နည်းနည်းပြောလို့ကတခုခုဖြစ်လာတယ်ဆိုရင်သူ့မှာအခြေခံအကြောင်းပြရတယ်။အဲဒါကိုပြန်တုံ့တက်စီခြင်းနဲ့ပမာဏကန်တာကိုပြောပြီးတော့မှဖြေရှင်းဖို့ပဲမဟုတ်ရင်တော့ဖြေလျှောက်ဆက်ဖို့ကရောဒီရမရှိတော့ဘူးလေ။
တောင်ပိုင်းရှမ်းပြည်သမတော်နဲ့ KNU ကမြူရာစီယုံတို့ဟာ NC လက်မှတ်ရေးသူထားပေမဲ့လည်းသမတော်နဲ့မကြာခဏဆုတ်သလိုစစ်ရေးပဋိပက္ခဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကွင်းသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ American သုတေသနအဖွဲ့တစ်ခုဟာမြောက်ကိုရီးယားနိုင်ငံတွင်ကပဲ့ထိန်တက်ဒုံးကျည်တွေထားတဲ့နေရာပေါင်း73ခုထက်မနည်းကိုရှာဖွေဖော်ထုတ်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေဆွန့်လွှတ်ဖို့အမေရိကန်ကအကြိုးပမ်းမှုလက်တလောတုံ့ဆိုင်နေရတဲ့နောက်ဆုံးအခြေအနေတရားလည်းဖြစ်တယ်လို့ VOA သတင်းတောက် Bill Gallo ကသတင်းရေးသားပေးပို့ပါရတယ်။ဒီသတင်းကိုအခြေခံပြီးအသစ်တွေ့တဲ့မြောက်ကိုရီးယားဒုံးကျည်စခန်းတွေကိစ္စကိုကိုသားညွန်ဦးကပြောပြမှာပါ
။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာနျူကလ িয়ার လက်နက်တွေကိုဆွန့်လွှတ်ဖို့အလျင်မြန်စတင်လုပ်နေပြီလို့ပြီးခဲ့တဲ့ဂျွန်လတုန်းကထိပ်သီးဆွေးနွေးပွဲပြီးတဲ့နောက် American သမ္မတ Donald Trump ကပြောခဲ့ပါသေးတယ်။
When he lands, which is going to be shortly, I think.
ပြန်ရောက်ပြီးပြီချင်းသိမ့်မကြခင်မှာပဲဒီစီစဉ်နေစတင်ထိုင်လိမ့်မယ်လို့ထင်ပါတယ
်။အခု9လကြာလာတဲ့နောက်တော့သမ္မတ Trump ပြောခဲ့သလိုဖြစ်မလာတဲ့အပြင်မြောက်ကိုရီးယားခေါင်းဆောင် Kim ဟာလက်နက်တွေဆက်ပြီးတော့လုပ်နေတယ်ဆိုတဲ့အထောက်အထားတွေထွက်လာပါတယ်။ပက်ထင်းတက်ဒုံးကျည်တွေလျှို့ဝှက်ထားရှိတဲ့နေရာ73ခုထက်မနည်းရှိနေတယ်လို့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ The Center for Strategic and International Studies နိုင်ငံတကာမဟာဗျူဟာလိလာကြီးဌာနကထုတ်ပြန်ပါတယ်။တောင်ကိုရီးယားနဲ့နေဆက်စစ်မဲ့စုံတတ်မှတ်ထားတဲ့အနီးမှာရင်အဲ့လိုမျိုးဒုံးလက်နက်တူလောင်တဲ့နေရာတစ်ခုရှိနေတယ်လို့ TSIS အဖွဲ့ရဲ့သုတေသီ Bermudas က VOA ကိုရီးယားပိုင်းအစီအစဉ်ကို Skype ကတဆင့်ပြောခဲ့ပါတယ
် North Korea has placed a great deal of time
မဟာဗျူဟာမြောက်တပ်ဖွဲ့လို့ခေါ်တဲ့ပေဒင်းဒွန်လန်နဲ့တွေအတွက်မြောက်ကိုရီးယားအနေနဲ့အချိန်ငွေအရင်းမြစ်တွေအတော်လေးကိုသုံးနေတာပါတောင်ကိုရီးယားမှာဖြစ်စေအမေရိကန်ဖြစ်စေကျူးကျော်တိုက်ခိုက်လာနိုင်ခြေရှိတာကိုကာကွယ်တားဆီးဖို့ကြီးမားတဲ့ပြင်ဆင်ဆောင်ရွက်မှုဖြစ်ပုံရပါတယ
် CSIS အဖွဲ့အနေနဲ့ဆက်သွယ်ရေးဂျူရူတပ်ပုံတွေမြောက်ကိုရီးယားဘက်ကဗက်ပြောင်းခုလုံလာသူတွေကိုမေးမြန်းထားတာတွေအမေရိကန်စုအရာရှိတွေနဲ့ထောက်လိုင်းအရာရှိတွေနဲ့မေးမြန်းထားတာတွေအပေါ်မှာခြေခံပြီးတော့ဒီအစီအကံစာကိုထုတ်ပြန်တာဖြစ်ပါတယ်အစီအစဉ်မှာဖော်ပြတဲ့ဒီစကန်တွေမှာတာတူတာလက်တာဝီအမျိုးမျိုးဒုံးလက်နက်တွေကိုဖွက်ထားနိုင်တဲ့နေရာတွေဖြစ်တာမို့ဒါကိုကြည့်လို့ရှိရင်မြောက်ကိုရီးယားအနေနဲ့သူ့ရဲ့စီးရေးစွမ်းပကားကိုလူသိမခံလို့တဲ့အနေအထားဆိုတာပြနေတယ်လို့ CSIS အစီအစဉ်ကထောက်ပြပါရတယ်။ဒီစကန်မျိုးတွေမြောက်ကိုရီးယားနိုင်ငံတခွားမှာလည်းအခု20လောက်အထိကိုရှိနိုင်ပြီးတော့အဲ့ဒီမြောက်စကန်တွေမှာတူလောင်ထားတဲ့ပက်ထင်းတက်ဒုံးတွေကိုဒုံးပစ္စည်းတွေကိုအလျင်မြန်ပို့နိုင်အောင်လည်းစီမံထားတာတွေ့ရတယ်လို့ဆိုပါရတယ်။အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးကောင်းဆောင်တို့တွေ့ဆုံပြီးတော့ရလက်ကောင်းတချို့ရနေတယ်ဆိုပေမဲ့မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့တိတိပပဖြည့်တစုံတရာတော့ထွက်မလာသေးပါဘူး။ဒုံးလက်နက်ဆန်းသက်တဲ့နေရာတစ်ခုကအတိတ်အစိတ်ပိုင်းတွေကိုတော့ဂရိတိုင်းပဲမြောက်ကိုရီးယားဘက်ကဖျက်ပြီးခဲ့ပါတယ်။အဲဒီနောက်အမေရိကန်မြောက်ကိုရီးယားဆက်ဆံရေးတိတိပပကောင်းလာခဲ့တာပါ။မြောက်ကိုရီးယားဘက်ကအခုလိုမျိုးသူတို့ရဲ့ပက်ထင်းတက်ဒုံးတွေမစွန့်လွတ်နိုင်ဘူးဆိုတာသိပြီးတော့အံ့ဩစရာတော့မရှိဘူးလို့အမေရိကန်တန်တမန်ဟောင်းမင်တာရိုဦးပါကပြောပါတယ်
။ Much of this we already know.
ကျွန်တော်တော်တော်များသိထားတဲ့အတိုင်းပါပဲမြောက်ကိုရီးယားအနေနဲ့သူတို့ဒုံးလက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုဆက်ပြီးလုပ်ဖို့ရည်မှန်းထားတယ်ဆိုတော့ကျွန်တော်အသေးချာသိထားပြီးသားပါအမေရိကန်နဲ့မြောက်ကိုရီးယားကြားမှာဒါကိုတကယ်ဆုံးသတ်မဲ့သဘောထားမျိုးမရှိသေးပါဘူ
းအခုလိုတိုးတက်မှုတွေမရှိပေမဲ့သမ္မတထရမ့်ကတော့အခြေအနေတွေအပေါ်မှာအကောင်းမြင်တယ်လို့အများပြည်သူကိုပြောနေတော
့မှ We're very happy how it's going with
မြောက်ကိုရီးယားလုံဆောင်နေတာတွေနဲ့ပတ်သက်လို့ကျွန်တော်တို့သဘောကျပါတယ်အဆင်ပြေတယ်လို့ထင်တယ်ကျွန်တော်တို့အနေနဲ့အရင်လိုစရာဘာမှမရှိပါဘူး
ဒါပြင်မြောက်ကိုရီးယားခေါင်းဆောင်နဲ့ဒုတိယကြိမ်ထပ်ပြီးတော့တွေ့ဆုံလို့ရတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒီအတွက်လည်းစီစဉ်နေမှုတွေရှိပါတယ်။ဒါပေမဲ့လို့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကနိုင်ငံကြိုင်ဝန်ကြီးပေါင်ပီယိုနဲ့မြောက်ကိုရီးယားကြီးတန်းခေါင်းဆောင်တူတွေ့ဆုံမဲ့စီစဉ်နောက်ဆုံးချိန်ကြတော့မှကတ်ပြီးတော့ပြတ်သွားတာကြောင့်မလို့နှစ်ဖက်ထိပ်သီးတွေ့ဖို့အစီအစဉ်ကလည်းမရေမရာဖြစ်နေပါတယ်။နှစ်ဖက်ကြီးတန်းခေါင်းဆောင်တူတွေ့ဖို့ပြတ်သွားတဲ့ကိစ္စမှာတော့ဘာအကြောင်းပြချက်မှပေးမထားပါဘူးခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Season တွေကို ည9:00 နာရီကနေ 9:00 နာရီခွဲထိ Asia Set 7 ဂျူရူကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်။ဒီကနေ့ည 9:00 နာရီကနေ 10:00 နာရီထိတင်ဆက်မဲ့ VOA Season မှာတော့ American နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဒိုက်ရိုက်လီလိုင်း Season တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီအချိန်ပြင်းပြင်းနဲ့ဆက်လက်လောင်ကျွမ်းနေတဲ့မီးကြောင့်တေဆုံးသူ42ယောက်ထက်မနည်းရှိသွားပါပြီ။မီးစတဲ့လောင်ကျွမ်းခဲ့ပြီး၄ရက်အကြာမှာပါရာဒိုက်စ်မြို့ဆိုရင်တစ်မြို့လုံးနီးပါးမီးလောင်ပြာကျခဲ့ပြီးတော့တေသလားရှင်သလားမသိရတဲ့သူယာနဲ့ချီရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။ပြည်နယ်တောင်ပိုင်းကမီးလောင်မှုနှစ်ခုမှလည်းတေဆုံးသူ2ယောက်ရှိပါတယ်။အမေရိကန်တပ်တန်းဝဲရွေးကောက်ပွဲရလဒ်တွေကိုရွေးကောက်ပွဲအပြီးသတင်းတပတ်လောက်ကြာတဲ့အထိဒီရေတွက်နေခဲ့ရတဲ့အဲရီဇိုနာပြည်နယ်မှာတော့အထက်လွှတ်တော်အမတ်နေရာအတွက်ဒီမိုကရက်ကိုယ်စားလှယ်အနိုင်ရသွားပါတယ်။ဖလော်ရီဒါပြည်နယ်မှာတော့အမတ်နေရာနှစ်နေရာအတွက်မဲရီပြန်လည်ရေတွက်နေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံကြားကုန်သွယ်ရေးမညီမျှမှုကိုဖြည့်ရှင်းနိုင်ဖို့အကောင်းဆုံးကနှစ်နိုင်ငံကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့အမေရိကန်ဒူတမရာမိုက်ပန့်စ်ကပြောကြားလိုက်ပါတယ်။အမေရိကန်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုကဂျပန်ဈေးကွက်ထဲမှာမြတ်တစွာရှင်ပြိုင်နိုင်မှုအတားအဆီးတွေမကြာခဏကြုံရတယ်လို့တိုကျိုမြို့တော်မှာဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒူတမရာပန့်စ်ကပြောကြားခဲ့တာပါ။ဒီဒူတမရာပန့်စ်ရဲ့အာရှဒေသခရီးစဉ်မှာဂျပန်နိုင်ငံကိုအရင်ဆုံးတွားရောက်တာဖြစ်ပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲတက်ဖို့အတွက်အင်္ဂါနေ့ညပိုင်းကတော့ဒီစင်ကာပူနိုင်ငံစီကိုခရီးဆက်ပါတယ်။စင်ကာပူမှာဒီကနေ့ကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်ကဆိုးဝါးတဲ့ရက်ဆက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေကိုအပြည့်အဝအရေးယူဖို့တောင်းဆိုထားပါတယ်။ Writers သတင်းဌာနကရရှိတဲ့ကြီးညာချက်မူကြမ်းထဲမှာရခိုင်ပြည်နယ်အရေးဟာစိုးရင်စရာဖြစ်တယ်လို့ပြောထားတဲ့အကြောင်း Writers သတင်းကရေးပါတယ်။တစ်ချိန်တည်းမှာပဲဒီနိုင်ငံတော်အတိုင်ပင်ခံတောင်ဆန်းစုကြည်ကမကာကွယ်တင်တာတွေကိုကာကွယ်ဖို့ကြိုးစားနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာသီယံမိုဟာမက်ကသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။
တရင်ချင်းချုပ်ကိုမတ်ဆုမြတ်မွန်ပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်အင်္ဂါညနေပိုင်း VOE အစီအစဉ်တွေကို line to meter 16.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါThank you.
This program has come to you from the Voice of America, Washington.
Thank you.